Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 49ရာဂါဒီတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine 9ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီး Pacific သမုဒ္ဒရာလိုက်ကိုပယ်ထိန်တုံးကြီးတစ်စင်းပြတ်လွတ်လိုက်ပါတယ်။အမေရိကန်ထက်လွတ်တော်လူများစုပေါင်းစုံ Mitch McConnell ကသူနဲ့ဒေါ်ဆန်းစုကြည်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်အရေးဆွေးနွေးခဲ့ကြတယ်လို့စာသာပေးနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာကလေးငယ်တွေအတွက်အကူအညီတွေကားနဲ့သွားနေပြီလို့ UNICEF ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ကြီးနယ်မြောက်ပိုင်းပဋိပက္ခမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလက်ခံနိုင်ပွဲမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအခုလိုပြောကြားလိုက်ပါတယ
် It's been characterized by many as ethnic cleansing that must stop and we need to support Aung San Suu Kyi and her leadership but also be very
ဒါကတော့ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီး Tillerson ကဗြိတိန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာကိုသတင်းအစီအစဉ်အပြည့်မှာအသေးစိတ်တင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ Bangladesh နိုင်ငံကိုအလုံးအင်းနဲ့ရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေပေးနေကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ပယ်ထိန်တုံးကြီးတစ်စင်းဟာဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီး Pacific သမုဒ္ဒရာထဲကျသွားတယ်လို့ဂျပန်ဆိုရကပြောတဲ့အကြောင်း NHK ဂျပန်သတင်းဌာနကရေးပါတယ်။ဒုံးကြီးအပြည့်အစည်အပိုင်းအစဖြစ်နိုင်ခြေအရာတွေနောက်ကိုမကပ်ဖို့ဂျပန်ဆိုရကလူထုကိုသတိပေးထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကြီးစစ်သက်တာတွေကိုခက်စိတ်စိတ်လှုပ်လာပြီးတဲ့နောက်သိမ့်မကြခင်ကပဲကုလသမဂ္ဂကနေတန်ခတ်အရေးယူမှုအသစ်တွေချမှတ်ပြီးတဲ့နောက်တောက်ကြနေမနဲ့အစောပိုင်းမှာအခုထပ်ပြီးဒုံးကြီးတစ်စင်းပြစ်လွတ်တဲ့တင်ထွက်လာတာပါ။တောက်ကြနေကပြစ်လွတ်တဲ့ပယ်ထိန်ဒုံးကြီးဟာဂျပန်နိုင်ငံဘော်ကနေမြောက်ကိုရီးယားဒုံးကြီးကျော်ပြစ်တာ6ကြိမ်လောက်ဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးပြစ်လွတ်ခဲ့တာကဩဂုလ29ရက်နေ့ကဖြစ်ပါတယ်။စက်တင်ဘာလ3ရက်နေ့ကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတလုံးကိုဖောက်ခွဲဆန်းသတ်တယ်လို့ကြေညာခဲ့ပါတယ်။
မြောက်ကိုရီးယားကအခုလိုမျိုးနောက်ထပ်မစ္စောက်ဒုံးကြီးပြစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုတွေထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့ကဒီမြောက်ကိုရီးယားကအင်အားပြင်းမြေအောက်ဖောက်ခွဲဆန်းသတ်မှုကြီးကိုလုပ်ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့ကပဲပြင်းထန်တဲ့အရေးယူတန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အမေရိကန်ကမြောက်ကိုရီးယားအပေါ်ဘလို့အရေးယူမလဲဆိုတာမပြောပေမဲ့တရုတ်သမ္မတရှီကျင်းပင်နဲ့အနီးကပ်ဆက်သွယ်အထောက်ဆောင်ရနေပြီးတော့မကြခင်သိရမယ်လို့သမ္မတထရမ့်ကဂျာတာဘေးနီကပြောပါတယ်။အမေရိကန်မှာရှိနေတဲ့သူတွေအတွက်အင်မတန်မှလုံခြုံမှုရှိစေအောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ရဆိုင်သွားအောင်မြောက်ကိုရီးယားကိုတရုတ်ကရည်နံတင်ပို့နေတာဖြတ်တောက်ဖို့အမေရိကန်နိုင်ငံသားဥက္ကဋ္ဌ Rex Tillerson ကဂျာတာဘေးနီမှာတိုက်တွန်းလိုက်ပါတယ်။ပြီးတဲ့နိုင်ငံကြီးစဉ်အတွင်းလန်ဒန်မြို့မှာဝန်ကြီး Tillerson ကအဲ့လိုပြောတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီကမြောက်ကိုရီးယားကိုတန်ခတ်ရေးယူမှုအသစ်တွေချမှတ်လိုက်ပြီးဂျပန်ပြည်မှာပဲဝန်ကြီးတီလာဆန်ပြည်တွင်ကိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂကနေပိုပြီးပြင်းထန်တဲ့ရေးယူမှုတွေချမှတ်တာကိုသူ့အနေနဲ့မျှော်လင့်ထားခဲ့ပြီးတရုတ်အနေနဲ့သူ့ရဲ့အချိန်အဝါကိုအသုံးပြုဖို့သူကတိုက်တွန်းပါတယ်။မြောက်ကိုရီးယားကလက်ရှိသွားနေတဲ့လက်နက်ထုတ်လုပ်ရေးလမ်းကြောင်းကိုပြန်စဉ်းစားပြီးအနာဂတ်မှာဆေးစက်ညီနိုင်ဆွေးနွေးမှုတွေအပေါ်ချဉ်းကပ်ပုံကိုပြန်စဉ်းစားရေးဆွဲဆောင်စည်းရုံးဖို့ရာရည်နံတင်ပို့တဲ့ကိစ္စကိုသိအားကောင်းတဲ့နည်းလမ်းအဖြစ်သုံးဖို့မဟာနိုင်ငံတော်တခုကမ္ဘာအင်အားကြီးနိုင်ငံတခုအနေနဲ့တရုတ်နိုင်ငံဟာသူတို့ကိုယ်တိုင်ဆုံးဖြတ်လုဆောင်မယ်လို့မျှော်လင့်နေကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်။ပြည်ထောင်နေပြည်ထောင်နိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးပွဲပြီးမှသူကသတင်းတော်တွေကိုအဲ့လိုပြောသွားတာပါ
။ American ဗန်နာရေးအဖွဲ့အစည်းတွေအပေါ်စိုက်ဘာတိုက်ခိုက်မှုအပါအဝင် American အစိုးရကရန်လိုတဲ့လုပ်ရက်လို့ယူဆတဲ့အီရန်ရဲ့လုပ်ရက်တွေအပေါ်မှာထောက်ခံနေတဲ့အဖွဲ့အစည်း7ခုနဲ့လူပုဂ္ဂိုလ်တွေကို American ဗန်နာရေးဌာနကကြာတာရင်းနေတုန်းကအရေးယူတန်းခတ်လိုက်ပါတယ်။အီရန်ရဲ့ရန်စားမှုတွေအပေါ်ဗန်ဒါယီဌာနကနောင်လဲဆက်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဗန်ဒါယီဝန်ကြီးစတီးဗ်မနူရှင်ကကြေညာချက်ထဲမှာပြောထားပါတယ်။အရေးယူတန်းခတ်လိုက်တဲ့လူပုဂ္ဂိုလ်ကုမ္ပဏီတို့ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်သမျှကိုထိန်းချုပ်လိုက်တယ်လို့အမေရိကန်ကုမ္ပဏီတွေအမေရိကန်နိုင်ငံသားတွေအမေရိကန်မှာနေထိုင်သူတွေအနေနဲ့တန်းခတ်ခံရသူတွေနဲ့စီးပွားရေးလုပ်တာကိုလည်းတားမြစ်လိုက်ပါတယ်။အဲဒီသူတွေနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံသားကဗန်ဒါယီအဖွဲ့အစည်းတွေအနေနဲ့လည်းအမေရိကန်ဗန်ဒါယီစနစ်ကိုအသုံးပြုခွင့်ဆုံးရှုံးနိုင်တယ်လို့ဗန်ဒါယီဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။2015ခုနှစ်တုန်းကအီရန်နဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရ အမေရိကန်ကရှော့ပေါ့ပေးခဲ့တဲ့ပိတ်ဆို့တန်ခတ်မှုတချို့ကိုထပ်ပြီးတက်တန်းတို့ရှော့ပေါ့ပေးလိုက်တဲ့တရားထင်မှာပဲတန်ခတ်မှုအသစ်တွေကိုချမှတ်ခဲ့တာပါ။အရင်သမ္မတဟန်ဘရက်အိုဘားမားအစိုးရလက်ထက်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအစိုးရကလိုက်နာဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုရှေ့လာကြလို့ရှိရင်ကြေညာကောင်းကြေညာမယ်လို့သမ္မတဒေါ်နယ်ထရမ့်ကအရေးအမွဲပြောကြားထားပါတယ်ရှင
်။ UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောကြောင်နေမဲ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Republican ထက်လွတ်တော်မှ Mitch McConnell ကပူနဲ့ဒေါန်ဆန်းစုကြည်လို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးနိုင်ငံတကာကအခေါ်အဖြစ်ကြက်ခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုပ်ဆောင်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောတဲ့ကြောင်းမစ္စတာမက်ကွန်နဲကစာသာပရင်းနေမှာပြောတယ်လို့ရိုက်တာသတင်းဘုတ်မှာရေးထားပါတယ်။ကြက်ခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ကနေတဆင်းအရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါန်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုပ်ဆောင်နေတဲ့အကြောင်းပြောတယ်လို့မစ္စတာမက်ကွန်နကအထက်လွှတ်တော်မှာပြောတာပါ Republican ထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့ဒီမိုကရက်ထက်လွှတ်တော်မှ Richard Durbin တို့ကရခိုင်ပြည်နယ်ကအကြမ်းဖက်လုပ်ရတွေကိုပြစ်တင်ရှုတ်ချပြီးအရေးယူဆောင်ရွက်ဖို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရချမှတ်ဖို့အထက်လွှတ်တော်မှစူးစမ်းတာကို Mr. McConnell ကထောက်ခံမှာမဟုတ်ဘူးလို့အင်္ဂါနေ့မှာပြောခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်နဲ့ဆက်သွယ်စကားပြောရဲဆိုတာကိုကြာသာပရင်းနေ့မှာပြောတာပါ။အစိုးရအဖွဲ့တွေမှာဒေါန်ဆန်းစုကြည်လှုပ်ဆောင်ရတာဟာတိတ်ကိုခက်ခဲလွန်ပြီးအရသာတယောက်အနေနဲ့စစ်ဖက်အပေါ်လုံးဝအာဏာမရှိတဲ့လောက်ပဲလို့ Mr. McConnell ကပြောပါတယ်။ဒေါ်ဆန်းစုကြည်ကိုအားနည်းတော့အောင်လုပ်တာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာစစ်ဖက်အုပ်ချုပ်မှုကနေနိုင်ငံအသွင်ကူးပြောင်းရေးမှာအနှောက်အယှက်ဖြစ်နိုင်တယ်လို့လည်းသူကသတိပေးထားပါဗျ။မစ္စတာမက်ကွန်နဲဟာမြန်မာအရေးကိုအစဉ်တစိုက်တွန်းအားပေးလှူဆောင်ခဲ့သူအမေရိကန်အမတ်တူဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့နီးကပ်တဲ့ဆက်ဆံရေးရှိသူဖြစ်ပါတယ်။အခုလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကြောင့်နိုင်ငံတကာကဒေါ်ဆန်းစုကြည်ကိုဝေဖန်ပစ်တင်နေကြတဲ့အထက်မှာသူကတော့ဒေါ်ဆန်းစုကြည်ဘက်ကနေရက်တီပြောဆိုထားတာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အထောက်အပံ့တွေတည်ဆောင်ထားတဲ့ကုန်တင်ကားကြီးတွေဒုက္ခသည်တွေရှိရာကော့ဆက်စ်ဘဇားခရိုင်ဘက်ကိုသွားနေကြပါပြီ။ကုလသမဂ္ဂရဲ့အပြောအရမြန်မာနိုင်ငံဘက်ကရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာ60ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကလေးငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF ကပြောပါရယ်။သူတို့အတွက်အစားအစာအရာအလွန်အမင်းလိုအပ်နေကြပြီးတော့အထူးသဖြင့်နေစရာစားစရာနဲ့တောက်ရည်တန်းအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာ UNICEF ထာနေကိုယ်စားလှယ်ကပြောပါတယ်။ရေကတဆင့်ကူးစက်ရောဂါဖြစ်နိုင်တဲ့အန္တရာယ်လည်းများပြားနေတယ်လို့ပြောပါတယ်။ရေနဲ့မိလာတန့်ရှင်းပစ္စည်းတွေအဝတ်အစားနဲ့တခြားလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေကို UNICEF ကပေးပို့ထားပြီးရှေ့လာမယ့်သတင်းပတ်တွေထဲမှာလည်းနောက်ထပ်အထောက်အပံ့တွေထောက်ရလာမယ်လို့ UNICEF ကပြောပါတယ်ရှင
်။ Syria မှာ IS အစွန်းရောက်ဖွဲ့တဲ့ဝင်ပြီးတိုက်ခိုက်ခဲ့တဲ့အမေရိကန်နိုင်ငံသားတို့ဟာညမောင်းတပ်ဖွဲ့တွေထောက်ကူပေးထားတဲ့စီးပွားလက်နက်ကင်တွေစီမှာလက်နက်ချပြီးတဲ့နောက်အမေရိကန်ရဲ့ထိန်းသိမ်းမှုအောက်ရောက်နေပါပြီ။စက်တင်ဘာလ12ရက်နေ့ဒါမှမဟုတ်အဲ့ဒီရဲ့ပတ်ဝန်းကျင်ကစီးပွားဒီမိုကရက်တစ်တပ်ဖွဲ့ SDF မှာလက်နက်ချခဲ့တဲ့အမေရိကန်နိုင်ငံသားတဦးကို SDF အဖွဲ့ကလွှဲပြောင်းပေးခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရမရိန်းတပ်ဖွဲ့ဗိုလ်မှူး Adrian Rinkai Galloway က VOA ကိုကြားသာပြေးနေမှာပြောပါရယ်။အဲ့ဒီအမေရိကန်နိုင်ငံသားကိုရန်သူလက်နက်ကင်တဦးအဖြစ်သတ်မှတ်ပြီးလူဆန်တဲ့အပြုအမူနဲ့ခေါ်ဆောင်လာမှာဖြစ်တယ်လို့ Rinkai Galloway ကပြောပါရယ်။ဘယ်နိုင်ငံသားပဲဖြစ်ပါစေ ISIS လက်နက်ကင်တွေကိုနှိမ်နင်းသွားမှာဖြစ်တယ်လို့သူကပြောပြီးနောက်ထပ်မေးခွန်းတွေကိုတော့တရားရေးဌာနကိုမေးဖို့ပြောသွားပါတယ်။အမေရိကန်နိုင်ငံသားအကြမ်းဖက်ဝါဒီလက်နက်ကင်ဘယ်နေရာမှာလက်နက်ချတာလဲဆိုတာနဲ့ပတ်သက်ပြီးတော့သတင်းတွေကတော့အမျိုးမျိုးဖြစ်နေသေးပါ။တချို့က Rakhine ဒေသမှာလက်နက်ချတာလို့ပြောပြီးတချို့ကတော့ Deir ez-Zor မှာလက်နက်ချတာလို့ပြောနေကြတာပါ။
ပြန်ထမှန်ကန်တဲ့သတင်းတွေကိုရုရှားအစိုးရကလိမ့်လေတင်ပြပြီးတော့ဝါဒဖြန့်နေတာကိုအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းကိုအသုံးချပြီးတံပြန်တုံ့ပြန်နေတယ်လို့အတန်းနဲ့လုပ်ငန်းများအုပ်ချုပ်မှုဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်ဂျွန်လန်ဆင်ကပြောပါရယ်ကမ္ဘာတဝန်းမှာဝါဒဖြန့်မှုတွေမဟုတ်မမှန်ဖော်ပြချက်တွေအမတန်မှများလာတာကိုတွေ့နေရပြီးတော့ BBG လက်အောက်ကအတန်းွင့်အေဂျင်စီတွေကအချက်အလက်အမှန်တွေနဲ့တံပြန်ထောက်လွှင့်တင်ပြနေတယ်လို့ကြာသာပြင်းကြီးကလုပ်တဲ့အထက်လွှတ်တော်ကြားနာပွဲတစ်ခုမှာသူကပြောခဲ့တာပါ BBG ရဲ့အုပ်ချုပ်မှုအောက်မှာ VOA အပါအဝင်တခြားအသံလွှင့်ဌာနတွေရှိပါတယ်ရုရှားဘာသာနဲ့ထုတ်လွှင့်နေတဲ့ Current Time ဆိုတဲ့သတင်းကွန်ရက်ကနေဘယ်အချက်လက်တွေကမှန်နေမှားတယ်ဆိုတာကိုပရိသတ်တွေသိအောင်လို့ခွဲခြားပြောပြနေတယ်လို့ John Lansing ကရှင်းပြခဲ့ပါတယ် ရုရှားကပေးနေတဲ့လှုပ်ကြံသတင်းတွေအစားထိရောက်ပတ်မလိုက်တဲ့အရေးသွေးရှိတဲ့သတင်းတွေနဲ့အချက်လက်တွေကိုပေးပြီးတော့ BBC ကသတင်းမှစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းနေတယ်လို့ BBC အကြီးအကဲကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကိုရွေးမတိုင်ခင်မှာရောက်လာခဲ့ကြသူထောင်ပေါင်းများစွာပြန်ပို့ခံရမယ့်ရေးကနေကောက်ွယ်ဖို့လွတ်တော်ကောင်းဆောင်တွေနဲ့သဘောတူညီချက်တစ်ခုရလုပ်နိုင်နေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့ဘယ်လိုသဘောတူညီချက်မျိုးမဆိုနေဆက်လူငယ်ရေးဆိုင်ရာကြီးမားတဲ့လူဆောင်ချက်ပါရမယ်လို့ဆိုပါတယ်။အဲ့ဒီလူငယ်တွေဟာသူတို့ငယ်စဉ်ဘဝကလွန်ခဲ့တဲ့နှစ်အတော်ကြာမှာသူတို့မိဘတွေကအမေရိကန်ကိုတရားမဝင်ခေါ်လာတာကြောင့်ရောက်လာခဲ့ကြသူတွေဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကတောက်ကြနေနေနဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှော်တွေကိုဆက်လက်ပြောပြမှာပါ။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုထောက်ခံမှုပေးတဲ့တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုသူတို့လုပ်ရက်အပေါ်ဘလို့မှလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြောဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒီတိုင်နိုင်ငံသားရေးဝန်ကြီး Boris Johnson ကလည်းဒေါ်ဆန်းစုကြည်ရဲ့တိတ်ခါဩစာကြီးမားမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြရမယ်လို့ပြောကြားခဲ့ပါတယ်။သူတို့နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာမြမအရေးပြောကြားချက်တွေကိုမဆုမျက်မှုကကောက်နှုတ်တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်ခရိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေသူ၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကပြောနေတာနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေအပေါ်နိုင်ငံတကာကအာရုံစိုက်နေကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာအရေးကိုဗြိတိန်နိုင်ငံမှာတွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံအရေးကိစ္စကအလေးပေးမေးစရာဖြစ်ခဲ့ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ With respect to the horrors that we are witnessing occurring in Burma,I think it is a defining moment in many ways for this new emerging democracy, although it is a power sharing arrangement. We all clearly understand that.
ကျွန်တော်မြင်တွေ့နေရတဲ့မြန်မာနိုင်ငံကထိလန့်စရာအခြေအနေနဲ့ပတ်သက်ပြောမယ်ဆိုရင်အနာခွဲဝေအုပ်ချုပ်နေရတဲ့ဒီမိုကရေစီထွန်းသစ်စာအစိုးရတွေအတွက်အင်မတန်အရေးကြီးတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်။ဒါကိုကျွန်တော်တို့အားလုံးစဉ်းစားနေသဘောပေါက်ပါတယ်။ဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲဆုတ်ထွေးတဲ့အခြေအနေကိုကျွန်တော်နားလည်ပါတယ်။ဘာလို့မျိုးပဲဖြစ်ဖြစ်ခုလိုလောက်ခံနေရတဲ့ဆိုရင်အကြမ်းဖက်မှုလောက်ချက်ကိုရရမယ်ဖိနှိပ်ချုပ်ချယ်မှုတွေကိုရရမယ်လို့နိုင်ငံတကာအသိုင်းအဝိုင်းကပြောနေကြတာအရေးကြီးတယ်လို့ထင်ပါတယ
်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကနေမြန်မာနိုင်ငံဘဲကိုဥတီသွားမှလဲဆိုတာအဆုံးဖြတ်ပေးမှမို့အခုလိုအကြမ်းဖက်ဖိနှိပ်မှုတွေကိုလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြသရမယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအခုလိုဆက်ပြောပါတယ
် It's been characterized by many as ethnic cleansing that must stopAnd we need to support Aung San Suu Kyi and her leadership, but also be very clear and unequivocal to the military power sharing in that government that this is unacceptable.
လူမျိုးပြုတ်ရှင်းလင်းမှုတို့တော်တော်များများပေါ်ပြနေကြတဲ့လက်ရက်ကိုရက်ကိုရရပါလိမ့်မယ်။ကျွန်တော်အနေနဲ့ဒေါက်တာဆန်းစုကြည်နဲ့သူ့ရဲ့ခေါင်းဆောင်မှုကိုထောက်ခံအားပေးဖို့လိုအပ်ပါတယ်။တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုဒီကိစ္စရဲ့လုံးဝလက်မခံနိုင်ဘူးဆိုတာပြတ်ပြတ်သားသားပြရပါလိမ့်မယ်။ဒီအခြေအနေတွေကမြန်မာနိုင်ငံဘယ်ကိုဥတည်သွားမလဲဆိုတာကိုအများကြီးပုံဖော်နေပါတယ်။မြန်မာနိုင်ငံအနေနဲ့ကျွန်တော်တို့ရခိုင်မာတဲ့ထောက်ခံမှုကိုလိုအပ်ပါတယ်
။ဒေါက်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုအလေးစားဆုံးလို့ဆိုရဲဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကလည်းဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မှာခံစားနေရသူတွေကိစ္စကိုထောက်ပြပြောသွင်းတယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ She led Burma after a period of decades of repression.by a military junta
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ကြာပြီးစစ်အစိုးရရဲ့ဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုကောင်းဆောင်နေတယ်ဆိုတာရှင်းရှင်းသိထားဖို့လိုပါတယ်ဒေါက်ဆန်းစုကြည်ရဲ့ရည်တည်မှုနဲ့ဒီမိုကရေစီအတွက်သူတိုက်ပွဲဝင်ခဲ့တဲ့နီလန်ပေါ်ကျွန်တော်ထက်လေးစားအားကျတယ်သူမရှိပါဘူးကဘာပေါ်ကလူတော်တော်များများကလည်းအလားတူလေးစားအားကျတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုအချိန်မှာသူ့ရဲ့တိတ်ခါကြီးမားမှုနဲ့ဩဇာရှိမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြဖို့အရေးကြီးတယ်လို့ထင်ပါတယ်
လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေကိုရပ်ဖို့ဒေါက်ဆန်းစုကြည်အနေနဲ့လုံခြုံရေးအာဏာပိုင်တွေကိုရှင်းရှင်းပြောဖို့လိုတယ်ဆိုတာကိုလည်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ
် Nobody wants to see a return to military rule in Burma. Nobody wants to see a return of the generals.
မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုပြန်ရောက်လာမှာကိုဘယ်သူကမှမြင်ကျင်မဲလို့ကျွန်တော်မထင်ပါဘူးစစ်ဘုတ်ချုပ်ကြီးတွေအာဏာပြန်ရမှာကိုဘယ်သူကမှမလိုလားပါဘူးဒါပေမဲ့အခုဖြစ်နေတာအလွန်ရက်စက်တဲ့လူရက်တွေဖြစ်ပါတယ်။အ ဒီလူတွေကိုပြန်လာဝင်ပြုမယ်သူတို့ပြန်လာနိုင်ဖို့ပြင်ဆင်မှုတွေလုပ်နေတယ်လူခွင့်ရေးချိုးဖောက်မှုတွေယာနေချီထောင်နေချီလောက်တောင်ရှိနိုင်တဲ့တပ်ဖြတ်မှုတွေရရမယ်ဆိုတာကိုအချက်သားအစိုးရနဲ့ကျွန်တော်အင်မတန်လေးစားတဲ့ဒေါက်ဆန်းစုကြည်အနေနဲ့အခုအချိန်မှာပြက်ပြက်သားသားပြောဖို့အရေးကြီးပါတယ
်မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေအပေါ် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂတ်လ25ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်လက်နက်ကန်အကြမ်းဖက်သမားတွေရဲ့ရန်ကြောင်းရခိုင်တိုင်းရင်းသားတွေအပါအဝင်ဒေသခံအများအများစစ်တွေမျိုးအပါအဝင်ဘေးကင်းရာကိုထွက်ပြေးခဲ့ကြရပါတယ်မွတ်စလင်ရွာကလူတွေလည်းအလုံးအရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်န်ကဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့မကြခင်ကမှဖွဲ့စည်းထားတဲ့ကော်မတီကတော့လုပ်ငန်းတွေကိုကြာတာပေးနေကစတင်ဆွေးနွေးနေပါပြီ။အကြံပြုချက်တွေမှပါတဲ့အတိုင်း1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်ရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်လုပ်ဖို့လိုတယ်လို့ကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။အခုလိုရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေကြတယ်လို့လည်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။ဩဂုတ်လ25ရက်နေ့ကဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ 38,900 ရှိသွားပြီလို့ဂျာတာဗရီနီပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ဒီကရက်24နှစ်အတွင်းမှာရင်ထွက်ပြေးလာသူ1000ရှိတယ်လို့ဆိုပါတယ်။အခုဆိုရင်ရခိုင်ပြည်နယ်မှာနေထိုင်ခဲ့ပြီးထွက်ပြေးလာတယ်ဆိုတဲ့ဒုက္ခသည်အရေအတွက်ဟာရိုဟင်ဂျာလူဦးရေရဲ့40ရာခိုင်နှုန်းတိရှိသွားပြီလို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။အဲဒီဒုက္ခသည်တွေထဲမှာကလေးငယ်ရေအတွက်ကအများစုဖြစ်ပြီးသူတို့အတွက်အကူအညီတွေကိုကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ကပေးပို့နေတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောသွားပါတယ်။
UNICEF says that trucks filled with emergency water, sanitation and hygiene supplies for thousands of Rohingya children heading into Kashmir.
ထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေအတွက်အရေးပေါ်တောက်သုံးရေး၊တကူရေး၊ကျန်းမာရေးနဲ့သန့်ရှင်းရေးပစ္စည်းတွေပါတဲ့ကားတွေဟာ Cossack Bazar ဒေသကိုဥတီသွားနေတယ်လို့ UNICEF ကပြောပါတယ်။လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာအကူအညီပစ္စည်းတွေအဆက်မပြတ်ပုံမှန်ပေးနိုင်သွားမှာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ UNICEF ကခန့်မှန်းထားပါတယ
်။ကမ္ဘာစနေခအဖွဲ့ WFP ကလည်းအဲဒီဒုက္ခသည်တွေကိုအကူအညီပေးနေပြီးသူတို့ထဲကအများပြားဟာအကျန်းဖက်ဖြစ်ရတွေနဲ့ဆက်ဆက်တဲ့ဒဏ်ရာနာတရားတွေ၊ဆိုးရွားတဲ့ရောဂါပိုးကူးဆက်ခံထားရတာတွေဒါမှမဟုတ်ကလေးမီးဖွားတာနဲ့ဆက်ဆက်တဲ့ရောဂါဝင်ရောက်မှုတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်တခြားအကူအညီတွေလိုအပ်နေတယ်လို့ WFP ပြောခွင့်ရမျိုးသမီး Frances Kennedy ကပြောပါတယ်။
These people all need their basic needs to be covered. Many of them haven't eaten for days. They need shelter. They need somewhere to stay.
ဒီလိုတွေအားလုံးဟာအခြေခံလိုအပ်ချက်တွေပြည့်မီဖို့လိုနေပါတယ်။သူတို့ထဲကအများအပြားဟာအစာမစားရတဲ့အတော်ကြာနေပါပြီ။အမဟုတ်ကနေစရာနေရာတခုခုဆေးကြောတန့်ရှင်ဖို့နဲ့စားဖို့အစားအစာတွေလိုအပ်နေပြီးအဆုံးကနေမှာတော့အိမ်ပြန်နိုင်ကြဖို့လိုပါတယ်
။ဒီဒုက္ခသည်တွေပြည်ထောင်စုဖြစ်ရှင်ရေးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲဒီလူတွေဟာမြန်မာနိုင်ငံဘက်မှနေထိုင်ခဲ့သူတွေဆိုတာမှန်ကန်ပြီးခိုင်လုံတဲ့အထောက်အထားရှိရင်ပြန်လည်လက်ခံမှာဖြစ်တယ်လို့တံတမန်ကြီးဦးအောင်လင်းကပြောပါတယ်
။ If they can we are ready to receive all of the genuine villages who can prove that they want
အဲဒီဒေသမှနေထိုင်နေတဲ့ကဲကြီးရွာသားတွေလို့တသက်ပြအတည်ပြုနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းအနေနဲ့သားသာသာရှိရှိငင်းငင်းချမ်းချမ်းနေထိုင်လိုရဲဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါလေ
ဒီတော့တင်မှာပဲကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာတွေကအကြံပြုချက်တွေကိုအကောင့်ထည့်ဖို့ဘူးစီမံချက်တွေရေးဆွဲနေပြီလို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထည့်ဖို့ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကေဇေရေးနဲ့ပြန်လည်နေရာချက်ထားရေးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်အကြံပြုချက်ထဲမှာပါတဲ့အကောင့်ထည့်ဖို့ရမယ့်ကိစ္စတွေကိုမင်းဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်ဝင်ကြီးကလာဝကဆွေပါဝင်ကြီးဟိုကျမ်းမိုင်နဲ့အကစားဆိုဘလို့ပေါ့စသဖြင့်ဝင်ကြီးတန်လာလိုက်လမ်းမဆက်တွေဆိုဘလို့ပေါ့နော်အဲ့လိုမျိုးကြီးကျွန်တော်ဆက်တွေအဲ့ဒီဆက်လာဆက်ချက်ကလေးရေးဆွဲပါမယ်ခင်ဗျအဲ့ဒီရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့စီမံချက်စီအကုန်လုံးဆွပြီးတော့မဟာစီဝါစီမံချက်ဆိုကျွန်တော်ပေါက်ဆက်လိုက်မှာဖြစ်ပါတယ
်အကြံပြုချက်တွေကိုအကောင့်ထဲပေါ်တာမှာ အခက်အခဲတွေတေချာပေါက်ရှိလာမှဖြစ်ပေမဲ့အကျိုးရှိတဲ့ကိစ္စတွေကိုပဲဦးစားပေးအကောင့်ထည့်ပေါ်သွားမှဖြစ်တဲ့အတွက်အကျိုးရှိလာမှဖြစ်ပါတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမကြီးမငယ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထပ်ပေါ်နေနေမှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်ရင်းရေးကိုအာယုံဆိုင်ဖို့ပိုရေးကြည့်နေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ
။ခုလို VOA သောရရှင်ရဲ့သဘောထားအမြင်တွေထင်ဟနိုင်စီဖို့ VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Radio ဖြင့် Internet ဆာမျက်နှာကနေတဆင့်လေးဓာတ်ရိုက်နားဆင်နိုင်တယ်လို့ Facebook ဆာမျက်နှာဖြစ်တဲ့ Burmese VOA News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရစေ။လုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်အသစ်ချမှတ်လိုက်တဲ့ပိတ်ဆို့တံခတ်မှုတွေကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်ပိုးပြီးပြင်းထန်စေမှာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ပိတ်ဆို့တံခတ်မှုတွေမလုပ်ဖို့တရုတ်နဲ့ရုရှားကနှစ်ပေါင်းများစွာရှောင်ရှားလာခဲ့တာကြောင့်အခုတစ်ချိန်ပိတ်ဆို့တံခတ်မှုဟာပိုးပြီးအချိန်အဟုန်ကြီးမားလိမ့်မယ်လို့ကြွမ်းကျင်သူတချို့ကလည်းသုံးသပ်ပါတယ်။ VOA သတင်းတော့ Brian Patton ဆိုးမျိုးကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုတုံ့ပြန်မှုဆိုပြီးသူ့နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရနေတဲ့ဝင်ငွေလမ်းကြောင်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂကရည်ရွယ်ပေမဲ့တရားမဝင်ရှောင်လွှဲနိုင်တဲ့လမ်းကြောင်းတွေမှောင်ကိုဈေးကွက်တွေကြောင့်တန်ခတ်မှုလုပ်ပေမဲ့မြောက်ကိုရီးယားကတော့တက်တာရရနေပါတယ်။ဆိုးမျိုးမှာရှိတဲ့ Bank of Korea ရဲ့အဆိုအရ2016ခုနှစ်ကမြောက်ကိုရီးယားရဲ့ပြည်တွင်းအသင်းထုတ်ကုန်တန်ဖိုးဟာအမေရိကန်ဒေါ်လာ29ဘီလီယံနီးပါးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအရဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေး၊တန်ရိုင်းခဲနဲ့ပင်လယ်စာတင်ပို့မှုကိုတားမြစ်ထားတာဖြစ်ပါတယ်။ပိတ်ဆို့မှုအစ်စ်ထဲမှာဒေါ်လာ1800ဝန်းကျင်ရနေတဲ့အထည်လေးပို့ကုန်လုပ်ငန်းလည်းပါဝင်ပါတယ်။ဒါ့အပြင်မြောက်ကိုရီးယားလက်နက်အစီအစဉ်အတွက်လိုအပ်နေတဲ့ငွေကြေးနဲ့လောင်စာဆီပမာဏကိုဖြတ်တောက်ဖို့ပါဝင်ပြီးရေနံနဲ့သဘာဝတန်ငွေတင်သွင်းမှုလျှော့ချရေးလည်းပါဝင်ပါတယ်။တောင်ကိုရီးယားနိုင်ငံကဒေတာရင်းလုံခြုံရေးစောင့်ကြည့်နေတဲ့ဆယ်ကျွန်းသူတည်နာအဖွဲ့ကမြောက်ကိုရီးယားရေးကျွမ်းကျင်သူဒေးဗစ်စတော့သုံးသပ်တာက
If fully enforced, I think that the amount of hard currency that North Korea would lose would be enough to
ဒါလို့ဒဏ်ခတ်မှုအစ်စ်ကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်မြောက်ကိုရီးယားရဲ့ငွေမာရီဆုံးရှုံးသွားနိုင်ပြီးတော့သူတို့ရဲ့ခေါင်းဆောင်ပိုင်းကိုတုံ့လုပ်စင်မှာဖြစ်ပါတယ်။မြောက်ကိုရီးယားလက်ထက်မှာနိုင်ငံခြားဝင်ငွေသိမ့်ရှိတော့ရင်သူတို့အတွက်ပြဿနာပေါ်လာပါလိမ့်မယ်။
နိုင်ငံသားဝင်ငွေတိတိတတ်တာရော့လာရင်မြောက်ကိုရီးယားစစ်တပ်အတွက်လက်နက်အစိပ်ပိုင်းဝယ်ယူဖို့ခက်ခဲလာမှာဖြစ်တယ်လို့ခေါင်းဆောင်ကင်ဂျွန်အုန်းနဲ့ထိပ်ပိုင်းခေါင်းဆောင်တွေအတွက်ကမ္ဘာစင်ကန်ပစ္စည်းတွေဝယ်ယူဖို့ခက်ခဲလာမှာဖြစ်ပါတယ်ကင်ဂျွန်အုန်းကနှစ်တွေကြာလာတဲ့နေ့အမျှဒဏ်ခတ်ပိတ်ဆို့မှုကိုဘယ်လိုရှောင်လွှဲရမလဲဆိုတာကြွမ်းကျင်လာတာကြောင့်ဒဏ်ခတ်အရေးယူမှုကိုအချိန်မြင့်ဖို့လိုတယ်လို့သုံးသပ်နေကြတာပါအခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်အောင်တရားမဝင်ငွေကြေးလွှဲပြောင်းမှုမှာတရုတ်နဲ့ရုရှားတို့ကပူးပေါင်းကူညီနေတာကြောင့်လည်းဖြစ်တယ်လို့နျူကလ িয়ার ပြန်ပွားမှုအထူးလေ့လာနေသူဒေးဗစ်အော့ဘရိုက်ကဗုဒ္ဓနဲ့အမေရိကန်အောက်လွှတ်တော်ကြားနာပွဲမှာပြောသွားပါတယ
် Both countries have gotten away for far too long and have faced too few consequences for turning a blind eye
တရုတ်နဲ့ရုရှားတို့ဟာမြောက်ကိုရီးယားနဲ့တွဲပြီးတော့လုက္ကိုက်နေတဲ့စီးပွားရေးတွေကနေသူတို့နိုင်ငံသားတွေအမျက်ဆွန်းရနေတာကြောင့်ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေအပေါ်မှာမသိကြအောင်ဆောင်လစ်လျူရှုနေကြပါတယ်ဒါကြောင့်လေသူတို့နိုင်ငံတွေပေါ်မှာကျိုးတရားမှုကြီးကြီးမားမားမရှိခဲ့ပါဘူး
။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအရာရှိအောင်တူဖြစ်တဲ့အန်တိုနီရူဂီယရိုကတော့မြောက်ကိုရီးယားနဲ့ရုရှားတို့ကြားရေနံရောင်းဝယ်မှုတစ်ခုအတွက်ဘယ်လိုငွေပြောင်းငွေလွှဲလုပ်ခဲ့တယ်လဲဆိုတာကို
A U.S. bank would not process this transaction between sanctioned parties. To avoid this scrutiny, the front companies were created in Singapore.
American bank တွေကတော့တံခါးပေးဆိုမှုခံထားရတဲ့နိုင်ငံတွေနဲ့ငွေကြေးလွှဲပြောင်းမှုလုပ်မှာမဟုတ်ပါဘူး။ဒီလိုတင်းကြပ်မှုကိုရှောင်လွှဲဖို့ထိပ်တန်းကုမ္ပဏီတွေဟာဂျာဂန်နီလန်တစ်ခုကိုစင်ကာပူနိုင်ငံမှာတည်ထောင်လိုက်ပြီးအရိကာတစ်ဆင့်ဒေါ်လာ9သန်းပေးချေမှုတစ်ခုကိုလွှဲပြောင်းနေပါတယ်
။တားမြစ်ကုန်ပစ္စည်းတွေမှောင်ကိုတည်နေတဲ့မတင်ငါဘွယ်အင်းမောတွေကိုတားမြစ်ရှာဖွေဖို့ဆိုတဲ့အမိန့်ကိုကုလသမဂ္ဂကထုတ်ပြန်ပေးဖို့အမေရိကန်တို့ကမျှော်လင့်နေတာပါ။ဒါပေမဲ့ဒီအမိန့်ထွက်မလာတာကြောင့်တရုတ်နဲ့ရုရှားကိုအကျိုးမြတ်ရာသွားစီပါတယ်။တားမြစ်ကုန်နေပို့မဲ့လုပ်ငန်းစဉ်ကိုစိတ်ချရတဲ့တတိယနိုင်ငံတွေကတဆင့်မြောက်ကိုရီးယားတို့ကလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုညဝင်းအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံကကလေးတွေကိုပါကစ္စတန်ဘက်တရားမဝင်ပို့ဆောင်ပြီးတော့တာလီဘန်တွေရဲ့နီလန်အတိုင်းပညာသင်ပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကဆွဆဲလိုက်ပါတယ်။ပါကစ္စတန်နိုင်ငံဘက်မှာလူငယ်တွေကိုအစ္စလမ်ဘာသာရေးပညာသင်ကြားပေးနေတဲ့ Madrasas ကျောင်း26ကျောင်းတည်းကတချို့ကျောင်းတွေမှာအသေးခံဘုံခွဲသမားတွေဖြစ်အောင်သင်ကြားပေးနေတယ်လို့လည်းအာဖဂန်အကြမ်းဖက်ဝါဒတံပြန်ထောက်လှမ်းရေးအရာရှိတယောက်က AP သတင်းဌာနကိုပြောပါတယ်။ကိုငိမ့်ချန်းကအကြောင်းစုံကိုပြောပြမှာပါရှင်
။သူသားသူတူနဲ့တခြားကလေးငယ်တွေအာဖဂန်နိုင်ငံအန်ဒွန်မြို့ဂါဇာနီပြည်နယ်ကနေပါကစ္စတန်နိုင်ငံကတာမြို့ကိုသွားပြီးကိုရန်ကျမ်းစာသင်ယူဖို့မိုဟာမက်နာဆာဟာလာပေါင်းများစွာစီစဉ်ခဲ့ရတာပါ။အာဖဂန်နိုင်ငံမှာပညာရေးကောင်းကောင်းမရတဲ့အတွက်အခုလိုပါကစ္စတန်ဘက်ကအစ္စလမ်ဘာသာရေးကျောင်းကိုပို့ရတာပါ။လိုင်စင်နံပါတ်ပြမပါတဲ့ဗန်ကားနှစ်စီးပေါ်မှာကလေးငယ်26ယောက်ကိုတင်ဆောင်ပြီးနေဆက်ဖြတ်ကျော်ဖို့ကြိုးစားတဲ့အခါမှာတော့အာဖဂန်တာဝန်ရှိသူတွေကတားဆီးခဲ့ပါတယ်။အာဖဂန်ရဲတွေကဒီအမှုကိုကလေးလူကုန်ကူးမှုအဖြစ်သတ်မှတ်ပြီးတော့ကားမောင်းသူနဲ့အခြားလူကြီးနှစ်ယောက်ကိုထောင်ထဲပို့ထားခဲ့ပါတယ်။ကလေးမိဘတဦးဖြစ်တဲ့မိုဟာမက်နာဆာကပါကစ္စတန်ဘက်ကိုပို့ပြီးပညာသင်စေခြင်းတဲ့အကြောင်းအခုလိုပြောပါရယ
်
ဒီကလေးတွေဟာစစ်သားတွေစစ်တပ်နဲ့စစ်စခန်းတွေကိုအသေးခံတိုက်ခိုက်မှုမျိုးမလုပ်ပါဘူးသူတို့ဟာခွေးတွေအကြောင်းတွေစူညံတန်တွေကိုကြောက်တဲ့ကလေးတွေပါအသေးခံဘုံခွဲမဲ့အင်ဂျီတွေဝုတ်ပြီးဖောက်ခွဲရေးတွေလုံးမှာမဟုတ်ပါဘူးဒါပေမဲ့လည်းအာနာပိုင်တွေဘက်ကတော့ဒီကလေးတွေကိုအစ္စလမ်ဘာသာရေးကျောင်းတွေကိုပို့ပြီးတာလီဘန်တွေရဲ့အတွေးခေါ်တွေသင်ကြားပေးနေတယ်လို့ပြောပါတယ်။ဂါဇာနီရဲတပ်ဖွဲ့အကြီးအကဲမိုဟာမက်မူစတာဖာမေယာကလူကုန်ကူးသူတွေကကျွန်တော်တို့ရဲ့အပြစ်မဲ့ကလေးတွေကိုခေါ်ပြီးတော့ဟိုဘက်ကျမ်းမှာအစ္စလမ်ပညာရေးပေးမယ်ဆိုပြီးဟန်ဆောင်ခေါ်သွားကြတာပါ။အဲ့ဒီကျောင်းတွေမှာကလေးတွေရဲ့ဘဝအတွက်အာမခံချက်မရှိပါဘူး။ဘာလို့လဲဆိုတော့မိဘတွေရဲ့ကြီးကြပ်မှုရှိတယ်လို့သူတို့တွေကိုဘာတွေသင်ပေးမလဲဆိုတာအာမခံထားတာမဟုတ်ပါဘူး။ကတာမျိုးဟာအာဖဂန်တာလီဘန်ခေါင်းဆောင်တွေအတွက်အရေးကြီးတဲ့ဌာနချုပ်မျိုးလို့ယူဆထားပြီးတော့ခေါင်းဆောင်တော်တော်များများကအဲ့ဒီကအစ္စလမ်ဘာသာရေးကျောင်းတွေကထွက်တာပါစစ်ပွဲတွေဆင်းရဲမွဲတေမှုနဲ့ကလေးတွေအတွက်အန္တရာယ်ရှိတာကိုနားမလည်တဲ့အတွက်အခုလိုလူကုန်ကူးမှုတွေဖြစ်နေရတာလို့အာဖဂန်လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်အဖွဲ့ခေါင်းဆောင်မိုဟာမက်မူဆာမာမူဒီကပြောပါတယ
် Because of the scale of the problem
ဒီပြဿနာရဲ့ရှိမှမှုနေရှိုင်းမှုတွေကြောင့်ကျွန်တော်တို့ကအခုချိန်မှာတခုခုမလုပ်ရင်ပြဿနာပိုပြီးကြီးလာမှာစိုးရိမ်မိပါတယ်ကျွန်တော်တို့ရဲ့ကလေးငယ်တွေရဲ့အနာဂတ်နောက်ပြီးသူတို့ကပေါက်ဖွာလာမဲ့ကလေးငယ်တွေရဲ့အနာဂတ်နဲ့လူတိုင်းဝိုင်းတစ်ခုလုံးဒီစစ်ပွဲတွေဆင်းရဲခြင်းနဲ့ပြိပခတန်တရားကလွမြောက်နိုင်မှာမဟုတ်တော့ပါဘူးကလေးငယ်တွေလူကုန်မှုခံရတာတစ်နှစ်ကိုအနည်းဆုံး၄မှု၆ဖြစ်နေပြီးတော့ဈေးပေါ်တဲ့ကလေးလူသားအဖြစ်ခိုင်းစေဖို့လိမ်ပိုင်းဆိုင်ရာအနိုင်ထက်ပြုမှုကနေတာလီဘန်တွေကဘာသာရေးတင်ကြားဖို့ဆန်းဆောင်ခေါ်ယူရတဲ့အထီးရှိတယ်လို့မိုဟာမူဒီကပြောပါတယ်။အကျင့်ပြတ်ခြားစားမှုတွေတာဝန်ရှိသူတွေရဲ့အရေးချင်းလိုအပ်မှုတွေကြောင့်ကလေးလူကုန်ကူးမှုဟာအာဖဂန်မှာတော့အကျိုးအမြတ်များတဲ့လုပ်ငန်းအဖြစ်ဆက်ရှိနေမယ်လို့လည်းပြောပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဒီသားစုရာဇဝင်ပေါ့ဒီသားစုတွေမှာအဲ့ဒီဆိုင်မှာဒီယောဂဖြစ်တယ်ဆိုရင်စစ်တာကိုသွားပြီးတွေ့ရပါတယ်ပြောဆိုကြတော့ဟို depression လောက်မျိုးရှိတဲ့
ဒါကတော့ဘဝနှောင်ပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းပြောပြထားတဲ့ကျမကြီးကနာကိုထုံးနေတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုံးနေမှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီခေတ်မှာတင်ပြမယ့် idiom အသုံးက
Take someone for a ride.
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ။ S O M E O N E someone ကတော့တူတူတောင် F O R for ကအတွေ့ A ကတစ်ခုတစ်ခါတစ်ချိန်RIDE right ကစီဖို့ဆိုတော့ subscribe ခွင့်ရဲ့ဓာတ်ရိုက်အသေးပဲကတော့လူတူဦးတယောက်ကိုတခုခုစီဖို့ခေါ်သွားတာပေါ့ဒီအသုံးစင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြီးမရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမယ်ဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုကြတယ်ဖြစ်နေပါတယ်။ခုခေတ်မှာတော့တခါတည်းဟန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနေပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Bush ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
you know အဲ့ဒီဒီဘက်ရဲ့ကားဝေလိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပြရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့စိတ်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမတွေကျင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါလေ
။ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့နည်းနည်းခင်းနိုင်မှာ VOA မြန်မာပိုင်းရဲ့အစီအစဉ်မှာတင်ဆက်နေပါလေရှင်။အခုဆက်လက်ပြီးတော့ကျမရေခဏကိုထုတ်လင်းမှာပါ။ဒီတစ်ပတ်အတွက်တော့ဘဝနှောင်းပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။အသက်60ကျော်လာသူတွေမှာပိုစဖြစ်တဲ့ဒီစိတ်ယောဂကထင်တာထက်လက်တွေ့မှာနည်းနည်းပိုဖြစ်နေတယ်လို့လည်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီအကြောင်းတက်မတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคผมขอดรญาณวิชาครับโบอาหนาวไว้เฉยๆที่สิทธิ์กสิณเกลียဖြစ်တဲ့ယောဂဖြစ်တဲ့နေထားကမြန်မာနိုင်ငံမှာဘယ်လိုနေထားရှိလဲဆရာကြီ
းအသက်ကြီးပိုင်းမှာဒီအသက်နှောင်းပိုင်းမှာစဖြစ်တာကိုနည်းနည်းတို့တော့သင်ရတာပေါ့လေ ဒီ date night ကိုပညာတောင်းဝင် date paraphernalia ဆိုတာကတရားမှာတယောက်ပတ်ဝန်းကျင်လောက်ရှိတယ်လို့သူတေသနာတွေအရာဆိုတာပေါ့ဒါပေမဲ့ဒီတဲ့နည်းနည်းလေးပုံမဲလို့ခံမှန်းရပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့တွေ့ရတဲ့ case တွေတကယ်ကြီးများများလာတော့လीတရားခိုင်နှုန်းနဲ့အထက်ပတ်ဝန်းကျင်လောက်ရှိမယ်လို့ခံမှန်းရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီယောဂါကဘယ်လိုအချိန်မှာစဖြစ်လေဆရာလဲဆရာ
ဒီစိတ်ဖောက်ပြန်တဲ့ဝေဒနာတွေဆိုတာကတော့ရွံ့မြင့်ဖြစ်နိုင်တယ်ဆိုတော့ညာလေဒီ late night လို့ခေါ်တဲ့အဖြစ်ဒီဘက်မှာဖြစ်တဲ့ဟာကြတော့ကျွန်တော်တို့က international late onset schizophrenia group ဆိုပြီးတော့လေ့လာအဲ့ဒါကမှလည်းဒီ late night schizophrenia like psychosis တွေကဆောက်တဲ့ပုံရနောက်ပိုင်းမှာတွေ့ရတာများတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကြီးဖြစ်ရတဲ့အကြောင်းရင်းဒါမှမဟုတ်ဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်အဲ့ဒါတွေကိုရှင်းပြရမှာ
ဒီသားစုရာသီဝင်ပေါ့ဒီသားစုထဲမှာအသက်ကြီးပိုင်းမှာဒီယောဂါဖြစ်တဲ့ဆိုရင်ဖြစ်တာကိုသွားပြီးတော့တွေ့ရပါတယ်ဒါဆိုကြတော့ဟို depression လိုမျိုးရှိတဲ့မိသားစုတွေမှာလည်း16ရာခိုင်နှုန်းလောက်ကဒီ late night schizophrenia ဖြစ်သွားတာတွေကိုလေ့လာသိရှိရတယ်ပေါ့လေ။နောက်တစ်ခု sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာထူရင်းတာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late night schizophrenia, very late onset schizophrenia ဖြစ်တာမျိုးကိုသတ်တွေ့ရတယ်။နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ယူကိုယ်သေးပေါ့။ကိုယ်ယူကိုယ်သေးပုံစံမှာဒီဘဝတရားလုံးမှာတီးကြားလေးနေတတ်တယ်၊အထီးကျန်စွာနေတတ်တယ်၊သူများကိုလည်းတန်မြတ်စိတ်ကြီးများတဲ့ဆိုတော့ကိုယ်ယူကိုယ်သိရှိတဲ့သူတွေကလိမ့်လိုက်စီဆိုဗီနက်ဖြစ်ဖို့အန္တရာယ်များပါတယ်။နောက်တစ်ခုကတော့ social isolation ပေါ့။လူတွေနဲ့ရောနှောမနေဘဲနဲ့တိကျနေတတ်တယ်၊တယောက်တည်းနေတတ်တယ်၊အပြူကြီးလူလူကြီးလိုပုံစံမျိုးတွေပြီးလိမ့်လိုက်စီဆိုဗီနက်ဖြစ်ဖို့အခွင့်အလမ်းများတာကိုသွားတွေ့ရပါတယ်။နောက်တစ်ခုကတော့ neuropsychological abnormality ဆိုတာကတော့အာရုံကြောင့်စိတ်ပိုင်းဆိုင်ရာသွေးမြစ်တွေရှိတယ်ဆိုတာတွေကြတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းနေနေတာမျိုးတွေလည်းရှိတတ်ပါတယ်။နောက်အမျိုးသမီးတွေကအမျိုးသားတွေနဲ့စာလို့ရှိရင်အဲ့ဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါလေအမျိုးသမီးက2ယောက်ကနေ3ယောက်လောက်ဖြစ်တဲ့ဆိုရင်အမျိုးသား1ယောက်လောက်ပဲဖြစ်တာမျိုးတွေ့ရသလိုသူ့လေ့လာချက်ဒီမှာကြတာအမျိုးသမီး20လောက်ဖြစ်မှအမျိုးသား1ယောက်လောက်ကဖြစ်တယ်ဆိုတာကိုသွားပြီးတော့တွေ့ရပါ
လေဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်နိုင်ခြေတဲ့အန္တရာယ်တွေကိုသိချတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာဘာတွေကိုအဓိကထားပြီးတော့လုပ်ပြန
် Sampling history မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူးတော်တော်လေးခဲရင်တယ်ပေါ့လေဒါပေမဲ့သောသောပဲ sensory deficit ဟလာအမြင်ကြားအာယုံသူ့ရင်းတာတွေနဲ့ပတ်သက်တဲ့ကျွန်တော်တို့ကာကွယ်ပေးနိုင်တယ်မြင်ကြားအာယုံကြံကြားအောင်နားကြားကိရိယာတွေသက်ရှင်ပေးတာမျိုးတို့သူ့မျက်စိဆိုလို့ရှိရင်အတွင်းတိုင်ခွဲပေးတာမျိုးနောက်သူ့ရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူး social isolation လို့ခေါ်တဲ့တီးကြားနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင် Christian လက် Christian တွေဗုဒ္ဓဘာသာဆိုတဲ့ဗုဒ္ဓဘာသာတွေ Muslim လက် Muslim တွေဘာသာရေးဆိုင်ရာတွေနဲ့ဆွဲဆောင်သိမ်းသိမ်းပြီးတော့သူ့ကိုပြားမနေပဲနဲ့ညာနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ဤနဲ့ကူညီပေးလို့ရပါတယ်။သို့တော့ပြောရရင်အမျိုးသမီးဒီပုံဖြစ်တဲ့ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူး။သို့တော့အာယုံရောနဲ့စိတ်ပိုင်းဆိုင်ရာကြေတနာတွေသူရင်းချက်တွေဖြစ်အောင်ကတော့ဘဝနေနေထိုင်ပြီးမှန်ကန်မယ်ဟလား။လေးငန်းနေမမှန်လုပ်မယ်။အေးရောဝါအိတ်မယ်။အဟာရပြုဝမျှတာတဲ့အစားအသောက်တွေစားမယ်။သူ့ရဲ့ဤနေနဲ့အာယုံရောပိုင်းဆိုင်ရာယောဂါတွေဖြစ်အောင်ကာကွယ်နိုင်တယ်ဆိုလို့ရှိရင်လေဒီ late night schizophrenia ကိုကာကွယ်ပြီးသားဖြစ်သွားမယ်
။ဟုတ်ကဲ့ဆရာ။ဒီယောဂဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်လို့လုပ်လဲ
စိတ်စဉ်လျာယောဂမှာတော့ဟို early onset ပေါ့ဒီငငယ်ရွယ်ရွယ်ဒီမှာဖြစ်တဲ့ယောဂတွေလိုမျိုးပဲယောဂလက္ခဏာတွေကတော့ဖြစ်တာပေါ့နောက်တချို့ negative symptom လို့ခေါ်တဲ့ဟလာအနုလက္ခဏာသဘောဆောင်တဲ့တယောက်တည်းနေတာမလုပ်စင်မကန်ကြီးဖြစ်တဲ့ရေမချိုးခြင်းအစာမကားခြင်းသက်သက်ရရမနေခြင်းဆိုတဲ့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများပြီးတော့စိတ်ကြီးပိုင်းမှာအဲ့လိုမျိုးတွေသိမတွေ့ရဘူး formal thought disorder လို့ခေါ်တဲ့အသွေးခေါ်နဲ့ပတ်သက်ပြီးတော့သူရင်းချက်ဒီမှာလူငယ်ပိုင်းမှာပူတွေ့ရပြီးစိတ်ကြီးပိုင်းမှာစိတ်မတွေ့ရဘူး။နောက်တစ်ခုကယုံမားတုံခြင်းနဲ့တဏှာစိတ်လွန်ကဲခြင်းနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတဲ့အိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ထက်ပြိမဲ့အန္တရာယ်ပြုမယ်လို့ထင်နေတဲ့စိတ်ဒီမှာကြတော့ငယ်တော့ကစိတ်မပြေပဲနဲ့ကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်။နောက်တစ်ခုကတော့ hallucination ပေါ့။ဟိုတုံ့ဆော်မှုမဲ့အာယုံမားတွေနဲ့ပတ်သက်လာလို့ရှိရင် early onset နဲ့နည်းနည်းလေးကြွားချတာက early onset မှာငယ်တော့ကဖြစ်တဲ့ကလေးတွေက sensory motor ဒီအထူးသဖြင့်တော့ auditory ပေါ့အတန်ကြားတာတွေပိုများတယ်ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အတန်ကြားတာရောအယုံမြင်တာရောအနံ့ရတာတွေရောရောပြွန်ပြီးတော့ဖြစ်တတ်တယ်ပြင်ဆော့ဆော့ပြီးတော့ဂျုံမားလွန်စိတ်နဲ့နှုတ်ဆောင်မှုနဲ့အာယုံမားရတာတွေဒီတော့ပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာနောက်လူငယ်ရင်းနဲ့ပတ်သက်လို့ဒီကြနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူးနောက်တစ်ခုကဉာဏ်ရည်တို့မှတ်ဉာဏ်တို့နှုတ်ဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့ဘုံတော်ထဲမှာဖြစ်စီတာနဲ့ပတ်သက်လို့ရှိမယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အကြီးဘက်မှာဖြစ်တာတွေအလွန်အမင်းဟွာချမ်းမှုမရှိ
ဘူး။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီလက္ခဏာတွေတိတိတသာစပြလာရင်တော့ဖြစ်စုကုသမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တဲ့
ငယ်ဘဝတွေနဲ့မတူတာကစိတ် ယောဂကုသတဲ့စီးတီးပြီးတဲ့ဓာတ်တွေက၄၀ကျော်ကနေတော့လုံးဝကောင်းကောင်းသက်တာတက်ပြီးတော့86ကျော်ခန္ဓာတော့ကတခါဒီမှာမတက်မတာလေးနဲ့အမြင့်မတက်နဲ့ပြန်နေတာတွေ့ရတယ်ခင်ဗျ။အဲတွေ့ရတော့စီးတီးပြီးတဲ့အခါမှာလည်းစနစ်ကျပြီးဖို့လိုတယ်လို့နည်းနည်းနဲ့စပြီးတော့ဖြည်းဖြည်းချင်းတူတူတူတူပေးရမယ်သတိထားပေးရမယ်။များသောအားဖြင့်လူငယ်တွေကပြီးတာရဲ့တစ်ဝက်လောက်ပဲပြီးရတတ်တာများပါတယ်။အဲသူတို့စီးပြီးတာအင်တန်ကြီးထည့်ရတဲ့အပြင်စီးရဲ့ဆိုးဆိုးတွေမပေါ်လာအောင်ဒီကဆိုးကျိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်ကျပြုစုကူတာကိုလိုပါတယ်။ဖြေးပြတာလည်းမကဘဲနဲ့တချို့လိုရလို့ရှင် ECD လို့ခေါ်တဲ့ရှော့ကြိုက်ပြီးတော့အလက်ထရိုကွန်မန်ဒ်သရပီပြီးလို့ရပါတယ်။ခုနောက်ပိုင်းမှာတော့ modify ECD ပေါ်လေးဗီဇင်းနဲ့ဒီကစနစ်ကျပြီးပြီးတော့အန်ရင်မဖြစ်အောင်ပြီးလို့ရနေပါပြီ။နောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှောက်မှုတွေရတော့ဒီသားစုတွေမကဘူး။ဘေးပတ်ဝန်းကျင်ကလူတွေရောဒီလူမှုရေးလူမှုဝန်ထမ်းဝန်ကြီးဌာနလိုအမျိုးလက်ချက်ချင်းတွေတို့သတိကျပါလေဒီ NGO တွေအားလုံးကလည်းဝန်းဝင်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကုညီဆောင်ဆောင်မှုတွေစိတ်ပိုင်းရုပ်ပိုင်းလူမှုရေးပိုင်းကုညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာနောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲမိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်တယ်ဖြေးရည်ရဲ့အကြောင်းဖြေးရည်ရဲ့အဖြစ်တွေဘယ်လိုတွေပေါ်တတ်တယ်ဖြေးရည်ရဲ့အကျိုးတွေကဘာတွေရှိတယ်ဖြေးကိုမှန်မှန်တိုင်းမှအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလည်းဒီယောဂအောင်မြင်ငြင်းငြင်းဆန်းဆန်းပြောက်ပြင်းအောင်ဖူးကနိုင်တဲ့ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ပခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားသိရမှာပါတယ်။
ကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံယုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်တွေ့ဆုံမှုမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကငင်းချမ်းရေးနဲ့မွေးရစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လှမ်းဖို့ပြောကြားလိုက်ပါတယ်တနင်္ဂနွေလောအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစုံမရေးလှုပ်ရှားမှုကြောင့်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကြောင်းတွေကိုခုရက်ပိုင်းတွင်ပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်သူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှာဖြစ်တယ်လို့အဲ့ဒီပညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံခြုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီးစစ်တပ်ကလုံခြုံရေးယူပေးမှဖြစ်တယ်လို့ပူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်။ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိချိန်နေရနေချောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ကျောင်းဆရာတဦးကပြောပါတယ်။ဩဂုတ်လ28ရက်နေ့ကမောင်တော်ခရိုင်တွင်းမှာလုံခြုံရေးစခန်း30ကျော်ကိုပင်လယ်ရီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော်ခရိုင်တွင်းကစာတင်ကျောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှိမ့်ပြီးတည်ဆုံခဲ့ပါတယ်။စက်တဘာလ17ရက်နေ့ကပလောဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနယ်ဦးလောက်စုံနဲ့တော်ကန်နွဲတို့ရဲ့တမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှိမ့်တာကြောင့်တည်ဆုံခဲ့တယ်လို့ခုမီးမီဒီယာသတင်းဌာနမှအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်။ပလောဝမြို့နယ်ဟာရခိုင်တပ်တော် AA တပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေသတစ်ခုဖြစ်ပြီးမြမတပ်တော်နဲ့တိုက်ပွဲဆက်တင်ဖြစ်ပွားတဲ့2015ခုနှစ်နောက်ပိုင်းကစပြီးမိုင်းနှိမ့်မိလို့တေဆုံသွားတဲ့ဒေသခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ရောပတ်ကျောင်းတုတ်ခတဲ့စခန်းမှာခေလိုပြီးပညာသင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စောတိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချင်းရံဖြစ်ပြီးဒါတန်ရံနဲ့တေဆုံသွားခဲ့ပါတယ်ကိုယ်တိုင်ကျောင်းသားဖြစ်တဲ့မောင်စောတိန်ဟာစက်တင်ဘာ10ရက်နေ့ညကကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့လမ်းဘေးမှာဓာတ်ခုတ်တန်ရနဲ့တူစည်းတဲ့ဆိုင်ငယ်နဲ့အတူတေဆုံနေတာကိုတွေ့ရတယ်လို့ဒုက္ခတဲ့စခန်းတော်ဝန်ခံဆရာတန်ကွန်းကပြောပါတယ်တေဆုံမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူ6ဦးကိုရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစစ်ဆေးမှုအဖြေမထွက်သေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးချက်သိန်းပေါင်း1000ကျော်ရှိတဲ့စိတ်ကြွ YouTube ဆေးပြားအများပြားဖန်ဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူတုရဲမှုအေးမြင့်ကပြောပါတယ်။ဒါဟာမူဆယ်မြို့မှစိတ်ကြွ YouTube ဆေးပြား9.9396သိန်းဖန်ဆီးရမိတာဟာပထမဆုံးအကြိမ်ကာလတံဖိုးအများဆုံးဖန်ဆီးရမိခြင်းဖြစ်တယ်လို့တူရဲမူအေးမြင့်ကပြောပါတယ်စက်တဘာလ17ရက်နေ့ကမူရစ်တက်စုမူအထူးတူရဲမူကျော်ထေဦးဆောင်တဲ့အဖွဲ့ဟာတတိယအရနံဖက်က105မိုင်သွားရာတိုးကိတ်အနီးမှာစောင့်ဆိုင်နေစဉ်မတင်ကဖွဲ့ကားတစ်စီးကိုရက်တန့်ရှာဖွေရာကနေဖမ်းဆီးရမိခြင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်ဖမ်းဆီးရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ148မြင်းဆောင်13ညာတက်ခွန်မူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါမြန်ဆိုင်ရာပုံမှန်15မြင်းဆောင်19ကကြီးမြင်းဆောင်27တို့ဖြင့်အရေးယူထားပါတယ
်အခုတင်လာရကိုဆက်လက်တင်ဆက်ပြီးသွားမှာပါကစင်ပြည်နယ်တနိုင်းမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူ1000ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ညီညာရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရာပြည်လည်မှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွင်းရင်ကနေခုလိုတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြမတက်မတော်ခေါင်းဆောင်တွေကိုစွာရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်သူသူသွေးမှုဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်တို့တိုင်းမွန်းနဲ့တနိုင်းကအပြန်တွေ့ဆုံတဲ့အချိန်မှာဒီ IDP ဒီရဲ့ဆန္ဒကတော့တပ်စခန်းရှိတော့သူတို့မပြန်ရဲဘူးပြောတယ်ဒီတပ်မတော်ဘက်ကလည်းတပ်စခန်းကတော့သူတို့ဆုတ်ခွာဖို့အကြောင်းမရှိဘူးပါဆိုတော့ကျွန်တော်တို့ကအခုဒီတက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ဟောစူးစမ်းဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ JA နဲ့ NCA မထိုးတော့ဆက်တာဘောတော့ဒီလိုပြောဖို့လဲစပိုက်ဆိုင်ရာတော့သူတို့ကဟောလက်မခံနိုင်ဘူးပေါ့
စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအစိုးရတပ်မတော်ကလည်းတနိုင်းမြို့အတွင်းအင်္ဂါကားကြေးရွာနံပြူချောင်းဤပတ်ဝန်းကျင်နဲ့လမ်းဖြတ်ချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရာပြန်ဖို့ခက်ခဲတွေ့နေတယ်လို့တနိုင်းဒုက္ခရေးကူညီပေးသူကပြောပါတယ
်။တပ်ပိုင်းကတော့ဒီဂျူတော်အဲ့ဒီပို့မာယောနောက်ပြီးတော့အင်္ဂါကားမာယောနောက်ပြီးတော့ဒီဘက်ကဒီနံပြူချောင်းခပက်ကန်ဒီဘက်ကန်တဲ့ဖြစ်ပေါ်ဟိုမိုင်းခွန်းတဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အလုံးတူးချက်ထားတာပြရတယ်ခင်ဗျာ။
အင်္ဂါကနဲ့နမ်းပြူသေးတာစစ်ပေးရှောင်သောဆောင်ကျော်ကိုတနိုင်းမြို့နယ်အတွင်းဘာသာရေးသင်းတော်တွေကနေနေရာထိုင်ခင်းနဲ့စားတော့ရေးတွေအကူအညီပေးနေရပါတယ်။စွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနိုင်းဒေသတွင်အစိုးရတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်နေရာဆော့ကဆွဲပြေးလာရတဲ့ဒုက္ခတွေသဆောင်ကျော်အတွက်နေရာထိုင်ခင်းနဲ့ရိတ်ခါခက်ခွဲတွေကြုံတွေ့နေရပြီလို့တနိုင်းစစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးသူကဆက်ပြောပါတယ်
။ဒီကတော့ကျွန်တော်ဒါ IGG ဘောနော်တကယ်ကံအနေနဲ့ဒါစိတ်ဆောင်အနေနဲ့ကျွန်တော်တို့ကအပြစ်ပတ်မပြုတ်ပြောလေဆိုရအနေနဲ့ဒုတိယချက်ကတော့စာဝတ်နေရေးပေါ့အေးစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်ဒီဟိုနိုင်ငံရေးပါတီဒီအနေနဲ့ပေးထားတဲ့သူတို့ထောက်ပံ့ပေးတဲ့အနေနဲ့စားနေတာပေါ့ ရေရှည်အတွက်တော့သူတို့အတွက်အခက်အခဲဖြစ်မှာ
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရိုးရဒလိလက်မှုပညာနဲ့မပပြောက်အောင်ဒေသတွင်းလူငယ်တွေလုပ်ငန်းကိုင်ကအဆင်ပြေအောင်ရည်ရွယ်ပြီးတော့တက်ထက်ဝါထက်အိမ်သုံးပစ္စည်းပြုလုပ်ရေးတင်နန်းကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာတင်နန်းဖွင့်လှစ်ခဲ့ပါတယ်တက်တွေဝါရီအထူးပေါ်တဲ့ရှမ်းပြည်သူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေကြလဲဆိုတာကိုတော့နမ်မဟောမ်ကနေစူးစီးတင်ပြထားပါတယ်
။အသက်မွေးဝမ်းကြောင်းပြုနိုင်ဖို့စင်ရဲသားပပျောက်ဖို့အတွက်ရည်ရွယ်ပြီးတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဝါလက်မှုအခြေခံနည်းပညာသင်တန်း၊ကုံချမ်းကနေကုံချောပြောင်းလဲမှုအတတ်ပညာတွေကိုဩဂတ်လ21ရက်နေ့ကနေ30ရက်နေ့အထိတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းမြန်မာနိုင်ငံဘက်ဆုံဖွံ့ဖြိုးတိုးတက်ရေးဖွဲ့ MIID နဲ့အသေးစားဆက်မှုလက်မှုဦးစီးဌာနတို့ကနေတင်ကြားပို့ချပေးခဲ့တာဖြစ်ပါတယ်တောင်ရိုးစာပေနဲ့ယဉ်ကျေးမှုအတင်းတွဲဖက်တွေ့ရင်မူမတ်ခင်မေဆန်းကတော့ကုံချမ်းရှာရလွယ်ကူတဲ့ဝါနဲ့ပြုတ်လုထားတဲ့အသုံးဆောင်တွေဟာကျမရင်းနဲ့ညီညွတ်တယ်လို့ပြောပါတယ
်အခုကလူတော်တော်များများကဟန်မိတ်ကိုချိန်ကြတာနော်ဝါကိုသုံးရင်ကောင်းတဲ့ဝါအိမ်မှာနေတယ်ဆိုတာလည်းကောင်းတယ်ဆိုတာကိုတီတော့တီခဲ့တယ်ပေါ့တီခဲ့တယ်ဒါပေမဲ့အခုပို့ပြီးတော့တီလာတယ်ဆိုတာအခုပြောစလို့မျိုးပေါ့ဒီရဲ့ဘုသူတူတာတွေဒီဖုံးလေးပိုက်ပေါ်လာတဲ့အတွက်ပေါ့နော
်ပထမကျိန်ဝါလက်မှုအခြေခံနည်းပညာတင်တန်းကိုတောင်ကြီးမြို့ဖရားဖြူရက်ွက်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးဒါအတွင်းဒနုတောင်ယိုးပအိုးလီစုနဲ့ရှမ်းအားလုံးအယောက်80လောက်တက်ရောက်တည်ယူခဲ့ပါတယ်တင်တန်းမှာပန်းအိုးအမျိုးမျိုးရေခွက်အမျိုးမျိုးအခါရေအိုးရေဘူးစက်ပြာခွက်ပိုးပန်ထက်ခွက်လင်ပန်းစတဲ့ပစ္စည်းတွေကိုဝါတစ်တွေနဲ့ပြုတ်လုတဲ့ဤတင်တန်းတွေကိုပို့ချပေးခဲ့ပါတယ်တင်တန်းသားဆိုင်လူကတော့အခုလိုပြောပါတယ်
အနောက်ရက်မလျော်နဲ့တဲ့ဘင်ထုံမနန်မကွန်ဟာယောနဲ့အနောက်ရက်ငွိုင်းပါဆောင်ပါတဲ့နဲ့
ဒီတူတွေအတွက်တကယ့်ကိုအကျိုးရှိပါတယ်ဒီအခါရေအိုးတို့ပန်းအိုးတို့လောက်တာဟာရှေးခေတ်ကထုံးဆောင်ပေါ်တော့ကျွန်တော်တို့တိုင်းပြည်မှာဝါလည်းပေါ်တယ်လှုပ်တိုက်ရင်တန်ဖိုးရှိတယ်အတုံးပြုတ်နိုင်တယ်ဆိုပြီးတင်တန်းလာဖွင့်ပေးတာ
တင်တန်းကနေပို့ချပေးတဲ့တင်ခန်းစာတွေကိုရွာပြန်ရောက်ရင်ပြန်သွားလေ့ကျင့်ဖို့ပစ္စည်းတွေလုတ်ပြီးရင်လည်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းစီကိုပြန်လည်အနံပေးဖို့တင်နန်းသားတွေကိုပြောဆိုထားကြောင်းနဲ့တင်နန်းသားတွေဝင်ငွေရအောင်အဲ့ဒီပစ္စည်းတွေကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းရဲ့လိုကိုတွေတက်အချောတက်ပြီးရင်တော့အသင်းကနေဆေးကွက်ရှာပြီးပြန်ရောင်းချပေးသွားမှာဖြစ်ကြောင်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းတွဲဖက်တွင်းရင်မူမတ်ခင်မေဆန်းကပြောပြပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်တောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဘိုလ်ချုပ်ကြီးရဲ့စစ်နယ်အဖွဲ့ဟာမြန်မာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်စာတင်ကြောင်းတွေပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာမတွေအနေနဲ့တာဝန်ကျရာဒေသကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တန်ရင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်လာရှင်များခင်ဗျာငင်းကျန်းစွာနိုင်ငံရေးလှုပ်ရှားမှုအတွေ့ရောဘာသာရေးယုံကြည်မှုနဲ့နိုင်ငံသားအခွင့်အရေးတွေကိုကာကွယ်မှုအတွေ့ထောင်သွင်းအကျဉ်းချခြင်းဟာဆိုးရတဲ့လှုပ်ရက်ဖြစ်တယ်လို့အကြောင်းပြလုံးနေခြင်းသာဖြစ်ပါတယ်အီရန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေဟာစေဝါကူတာမှုမရကြတယ်လို့ဆိုးရွားစိတ်ပြက်ပွဲအခြေအနေမှာနေကြရတယ်ဆိုတာအင်မတန်ထင်ရှားပါတယ်အီရန်နိုင်ငံကနာမည်ဆိုးနဲ့ကြော်ကြတဲ့ဂိုအာဒက်စ်အကျဉ်းထောင်ထဲမှာကျောင်းမဲ့ပွဲဆိုးရွားတဲ့အခြေအနေတွေကိုစန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားဒရာစင်ကျော်အစာငတ်ခံဆန္ဒပြနေတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်ပြီးကြောင်းလူအခွင့်အရေးစောင့်ကြည့်သူတွေကမကြာသေးမီကထုတ်ဖော်ပြောဆိုကြပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာလည်းနိုင်ငံရေးအကျဉ်းသား50ကျော်ဟာကျူတင်အကြောင်းကြားတာမျိုးမရှိဘဲထောင်ပြောင်းရွှေ့ခံရပြီးပတွင်းပေါက်ပါတဲ့အလုံးပိတ်ခန်းထဲမှာတောက်ရည်တန့်အစာအစာနဲ့ဆေးဝါးစတာတွေအနည်းငယ်သာရကြပါတယ်အဲ့ဒီအကျဉ်းသားတွေထဲမှာလူအခွင့်အရေးလှုပ်ရှားသူတွေအလို့သမားသမဂ္ဂအဖွဲ့ဝင်တွေစာနယ်ဇင်းသမားကျောင်းသားနဲ့ငင်းညမ်းစွာနိုင်ငံရေးလှုပ်ရှားသူတွေပါဝင်ကြသလိုဘာဟာယီလူနည်းစုမွတ်စလင်တွေလည်းပါဝင်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ AI ကပြောပါတယ်လူကုန်သိက္ခာကိုကင်းမဲ့စေပြီးအခြေခံရပိုင်ခွင့်တွေတောင်ကင်းမဲ့နေတဲ့အဲ့ဒီအကျဉ်းထောင်တွေကဆိုးရတဲ့အခြေအနေတွေကြောင့် အဲ့ဒီနိုင်ငံရေးကျင်းသားတွေအစာငတ်ခံဆန္ဒပြဖို့ဖြစ်လာရတာလို့အေအန်အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကဆိုင်ရာအကြီးအကဲမက်ဒလနာမူကာဘီကပြောပါတယ်။နိုင်ငံရေးကျင်းသားတို့ရဲ့မိခင်နဲ့ဩဂုတ်လကိုဘိုင်းနှုန်းကအင်တာဗျူးရမှာသူသားဖြစ်သူအစာငတ်ခံဆန္ဒပြနေတာရပ်ပေါင်း30လောက်ရှိနေပြီ။မတ်တရရနိုင်ယုံအချိန်နှိမ့်မှသာရှိတော့တယ်လို့ပြောပါတယ်။ဤတဲ့နိုင်ငံဆိုင sang shang mu chen ni yu yun lan ni vi. Yang ni nian ban sa san kan ni ya jang tu ma ga piyo ba de. Di lo su ya le chen ni di gu mian zong pi xin bi bu. Yi ran su ya gu tu ma ga dang su lai ba de. A jen na li ye lu gong de ka gu li za lai na bu gu le. Tai don lai ba de. American bi lang zu ga ni sen to piyan de lu kun ye si yin kan za ma ro. Yi ran jen tong li de ma ye se bi. Lu a da gu chen chao de chen ni di sa si ni di jang. Ayi de ma ma di yang pi ni mu ne. ညမနှိမ့်ဆက်တဲ့နီးတွေဟာတဘုံစံနဲ့ဖြစ်နေတာကိုတွေ့ရကြောင်းဖော်ပြထားပါတယ်ဒီနေ့အစောပိုင်းတုန်းကလည်းအမေရိကန်နိုင်ငံသားဥက္ကဋ္ဌရက်စ်တေလာဆင်ရဲ့မှတ်ချက်စကားထဲမှာအီရန်သမ္မတဟာဆန်ရူဟာနီရဲ့ဒုတိယအကြိမ်သမ္မတတက်တန်းအတွင်းအီရန်ပြည်သူတွေအတွက်အခြေခံလူ့အခွင့်အရေးတွေရရှိလာအောင်လှုံ့ဆော်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ဤရန်နိုင်ငံမှာမတရ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည်ပါဦး။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်အားဖြစ်ပြီး VOA
တုံးချိန်တိုက်ရိုက်ထုံးလွှင့်နေပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00မှာဆက်လက်ထုံးလွှင့်မှုရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကြော်ကြော်သိန်းကပြောပြမှာပါရှင်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်တဲ့ဒဇင်းကိုဂျပန်နိုင်ငံဘော်ကနေကြော်ပြီးပြစ်လွှတ်လိုက်ပုံရပါတယ်။အမျိုးမျိုးမသိဒုံးကျည်ဒဇင်းကိုပျုံယ ဒီပြည်လူမှုကိုဂျပန်ကချက်ချင်းမဲ့ပြစ်တင်ရှုပ်ချပြီးတော့အပြင်းထန်ဆုံးခံခွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ထက်ခါတလဲလဲရန်စားတဲ့လို့ရကူဂျပန်အနေနဲ့ဘယ်တော့မှတီးခတ်နိုင်မှာမဟုတ်ဘူးလို့ဂျပန်ဆွေးရောက်ဖွဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ဒီပြည်လူမှုနဲ့ပတ်သက်လို့ဆန်းစစ်နေစေဖြစ်ပြီးခုချိန်ထိမှတ်ချက်မပေးသေးပါဘူး။ ခုလိုမျိုးမျိုးကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လုပ်တဲ့သတင်းထွက်မလာခင်နိုင်ငံလူမှာပဲမျိုးကိုရီးယားပေါ်နောက်ထပ်တုံ့ပြန်မှုအသစ်ထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်ရီပူဘလစ်ကန်ထက်လွတ်တော်မှမစ်မက်ကွန်နယ်ကသူနဲ့တောင်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောပြီးနိုင်ငံတကာကအခေါ်အဖြစ်ရခိုင် ကျင်းပမှုလိုအပ်နေပြီးသူသားချင်းစာနာမှုအကူအညီတွေပေးတဲ့အချိန်တွေတိုးတက်ဖို့လိုရဲဆိုတာထောင်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုပ်ဆောင်နေတဲ့အကြောင်းပြောရဲလို့မစ္စတာမကွန်းကကြာသပတေးနေ့အထက်လွှတ်တော်မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောက်နေကြတဲ့လူဝင်ကြဒုက္ခတွေကလေးငယ်တွေအတွက်အရေးပေါ်ထောက်ပံ့နေတဲ့ဆောင်သွားတဲ့ကုလင်္ကာကြီးတွေဒုက္ခတွေရ 3000 လောက်ရှိနေပါပြီခင်ဗျာ
ကျေးဇူး တင်ပါတယ်ရှင် သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါတာပါ ဒီကနေ့မနေ့ အစီအစဉ် ထုတ်လုပ်ရေးမှုကတော့ ကိုညံဝင်းအောင်ဖြစ်ပါတယ် အင်ဂျင်နီယာကတော့ Kelvin Fowler ပါရှင် တောက်ကြနေနေခင် သတင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ ကဘာတော်လွားက တော်ရရှင် အားလုံးကို ကျေးဇူး တင်ပါတယ်ရှင် ရှင်လန်းချမ်းမြေ့ကြပါစေ ကျွန်မ အင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.